အိန္ဒိယမြန်မာနိုင်ငံအကြားကခြံစည်းရုပ်ခတ်မှတ်ထားတဲ့နေရာတချို့မှာနှစ်ဖက်ပူးတွဲကင်းလဲမှုတွေစတင်ပြုလုပ်နေပြီလို့အာဆန်ရိုင်ဖယ်တပ်ဖွဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးဟာမင်ဒရာဂျစ်စင်းဆက်စတက်ဖ်ကပြောကြားလိုက်ပြီးအိန္ဒိယနိုင်ငံထုတ်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်အာဆန်ရိုင်ဖယ်တပ်ဖွဲ့ရဲ့ရာထူးပိယပွဲအခမ်းအနားပြင်ပမှာအဲ့ဒီလိုပြောကြားလိုက်တာလို့ဆိုပါတယ်မြန်မာနိုင်ငံဘက်အချမ်းစကိုင်းတိုင်းဒေသကြီးနဲ့ချင်းပြည်နယ်တို့မှာအခြေဆိုင်လှုပ်ရှားနေကြတဲ့အိန္ဒိယအစိုးရကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေဖြစ်ကြတဲ့မဏိပူရပြည်နယ်အခြေဆိုင် UNLFPLA တို့နဲ့အာတန်ပြည်နယ်အခြေဆိုင် ULFA အဖွဲ့နဲ့နာဂပြည်နယ်အခြေဆိုင် NSCN ကပလန်အဖွဲ့တို့ကိုတိုက်ခိုက်ဖို့အတွက်အိန္ဒိယအစိုးရကမြန်မာအစိုးရကိုတိုက်တွန်းခဲ့တာပါ။ Assam Rifles လို့ခေါ်တဲ့အိန္ဒိယနိုင်ငံအတွင်းတပ်တန်းအရင်ဆုံးအစိုးရလက်နက်ကိုင်အဖွဲ့ဟာကီလိုမီတာ1600ကျော်ရှည်လျားတဲ့အိန္ဒိယမြန်မာနယ်စပ်ဒေသကိုစောင့်ကြပ်နေကြတာဖြစ်တယ်လို့မဏိပူရ၊အရုဏာချက်ပရဒေ့ရှ်၊အာတန်နဲ့နာဂလန်ပြည်နယ်တွေမှာလက်နက်ကိုင်အဖွဲ့အစည်းတွေကိုလည်းတွန်းလှန်တိုက်ခိုက်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအသည့်ရွေးကောက်တင်မြှောက်ခံထားတဲ့ NLD အစိုးရအနေနဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုတိုက်ခတ်ရေးအိန္ဒိယအစိုးရရဲ့တောင်းဆိုချက်ကိုတုံ့ပြန်ဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းလဲ Assam Rifles တပ်ဖွဲ့အကြီးအကဲကပြောပါတယ်။ Assam Rifles တပ်ဖွဲ့ဟာမနေ့ကဇွန်လလယ်တုန်းကမြန်မာနိုင်ငံအတွင်းမှာရှိတဲ့ NSCN Kaplan အဖွဲ့ရဲ့စခန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့တယ်ဆိုတဲ့သတင်းတွေကိုအိန္ဒိယစစ်တပ်ကအစောပိုင်းမှာအတည်ပြုခဲ့ပေမဲ့နောက်ပိုင်းမှာပြန်လည်ငြင်းဆန်ခဲ့ပါခင်ဗျာ။